ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမာရာဝီမြို့က IS အစွန်းရောက်ဖွင့်တဲ့ဆက်ဆက်လှုပ်ရှားနေတဲ့အကြမ်းဖက်သမားတွေကိုလေကြောင်းကနေပြစ်မှတ်ထားတိုက်ခိုက်မှုအတွင်းမှားယွင်းပစ်ခတ်တာကြောင့်ဖိလစ်ပိုင်တပ်ဖွဲ့ဝင်10ဦးသေဆုံးပြီး9ဦးဒဏ်ရာရတယ်လို့ဖိလစ်ပိုင်စစ်ဘက်ကဒီကနေ့ကြေညာပြီးနေမှာကြေညာပါတယ်။အကြမ်းဖက်သမားတွေတရှိရာကိုတိတိကျကျမပေးနိုင်တာကြောင့်ကိုယ့်လူကိုယ်ပြန်ပြစ်မိရတာဖြစ်သွားတာလို့ကာကွယ်ရေးဝန်ကြီးကသတင်းတောက်တီကိုပြောပါတယ်။ဖိလစ်ပိုင်တပ်ဖွဲ့ဝင်တွေနဲ့စစ်သွေးချော်တွေမြေပြင်မှာရင်ဆိုင်တိုက်ခိုက်နေကြတဲ့အတွင်းလေကြောင်းကနေအချင်းချင်းပြစ်ကူပေးခဲ့ရတာနဲ့တပ်ဖွဲ့ဝင်အချင်းချင်းမှားယွင်းပြစ်ခတ်မိတာပါဖိလစ်ပိုင်နိုင်ငံကအစ္စလာမ်နဲ့အစွန်းရောက် IS နဲ့ဆက်နွယ်မှုရှိသူစစ်သွေးချော်ခေါင်းဆောင် Isnilo Hapilongo လုံခြုံရေးတပ်ဖွဲ့ဝင်တွေကဖမ်းဆီးဖို့ကြိုးစားရကနေလွန်ခဲ့တဲ့သတင်းပတ်တွေကမာရာဝီမှာတိုက်ပွဲတွေဖြစ်ပွားနေတာပါအကြမ်းဖက်သမားတွေကမာရာဝီမြို့အစီအပိုင်းတချို့ကိုတင်ပိုက်ထားသလိုတစားကံတွေကိုလည်းဖမ်းဆီးထားပါတယ်။ဟာပီလွန်ဟာအမေရိကန်ကဖမ်းဆီးဖို့အလိုလားဆုံးစီးနှံမှာပါဝင်ပြီးသူ့ကိုဖမ်းမိရင်ဒေါ်လာ5000ပေးမယ်ဆိုပြီးတော့ကြေညာခံထားရတာဖြစ်ပါတယ်။